အမေရိကန်ဂွမ်တာနမိုအချင်းစခန်းမှာထိမ့်သိမ်းခံထားရတဲ့ယေမန်လူမျိုး6ယောက်ဟာသူတို့အခြေချနေထိုင်ဖို့လက်ခံသဘောတူထားတဲ့အိုမန်နိုင်ငံစီကိုဒီကနေ့ရောက်ရှိသွားပါပြီ။အိုမန်အစိုးရရဲ့လူသားချင်းစာနာမှုနဲ့ဂွမ်တာပင်လယ်အော်ထဲမှာရှိတဲ့အချင်းစခန်းကိုပိတ်နိုင်ဖို့အမေရိကန်ရဲ့အားထုတ်မှုအပေါ်မှာလိုလိုလားလားကူညီမှုတွေအတွက်ကိုအင်ဗတန်ကျေးဇူးတင်တယ်လို့အမေရိကန်ကာကွယ်ရေးဌာနကကြေညာချက်ထုတ်ပြန်ပြောကြားခဲ့ပါတယ်။နှစ်တော်ကြာကြာတည်းကဒီလူ6ယောက်ကိုပြန်လွှတ်ပေးဖို့ဖြစ်ပေမဲ့ရှီမန်နိုင်ငံမှာတည်ငြိမ်မှုမရှိတဲ့အတွက်ပြန်မလွှတ်နိုင်ခဲ့တာဖြစ်ပါတယ်။နှစ်ရှည်ထိမ့်သိမ်းခံထားရတဲ့ရေမန်အကျဉ်းသား6ယောက်ကိုပြန်လွှတ်ပေးလိုက်တဲ့နောက်အမေရိကန်ဂွမ်တာနမိုအချင်းစခန်းမှာထိမ့်သိမ်းခံထားရသူ116ယောက်ပဲကျန်မာတော့တယ်။အချင်းစခန်းထဲမှာတော်တော်များများကိုဆွဲချက်မတင်ပဲနှစ်ရှည်လာများဖမ်းဆီးထားတဲ့အပေါ်နိုင်ငံတကာရဲ့ပြစ်တင်ဝေဖန်မှုတွေကိုအမေရိကန်ခံခဲ့ရပါတယ်။သမ္မတဘရက်အိုဘားမားသမ္မတစဖြစ်လာချိန်မှာဂွမ်တာနမိုအချင်းစခန်းကိုပိတ်မယ်လို့ကတိပြုခဲ့ပေမဲ့သမ္မတရဲ့ရည်ရွယ်ချက်ကိုလွှတ်တော်အမတ်တွေနဲ့ပန်တဂွန်စစ်ဌာနချုပ်တာဝန်ရှိသူတွေကပိတ်ဆို့ခဲ့ပါတယ်။ဂွမ်တာနမိုကအချင်းသားတွေကိုအမေရိကန်ပြည်မကြီးစီလွှဲပြောင်းမှုကိုလွှတ်တော်ကတားမြစ်ထားတဲ့အတွက်သူတို့ကိုတတိယနိုင်ငံတွေမှာအခြေချဖို့အစိုးရတာဝန်ရှိသူတွေကလက်ခံနိုင်မဲ့နိုင်ငံတွေနဲ့ညှိနှိုင်းခဲ့ကြရပါတယ်။